ချန်နေမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကလင်တန်ညာလူကအားယူပြီးတော့သူ့နေရာမှာဆက်ပြီးတာဝန်ထမ်းဆောင်မယ်အထက်လွှတ်တော်မတ်ဂျွန်ကယ်ရီကကျန်းသစ္စာကြေညာဖို့ရှိပါတယ်။ယာရုကအားမယူခင်နေ့လေကင်းမိုက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဝန်ထမ်းတွေကိုဟီလရီကလင်တန်ကနှုတ်ဆက်စကားပြောမှာဖြစ်ပါတယ်။သူနေရာကိုဆက်ခံမဲ့ဂျွန်ကယ်ရီဟာသမ္မတအိုဘားမားအုပ်ချုပ်ရေးအဖွဲ့ရဲ့ဒုတိယသက်တမ်းမှာနိုင်ငံရေးဝန်ကြီးတာဝန်ထမ်းဆောင်ဖို့တည်ထောင်အခမ်းအနားနဲ့ကျန်းသစ္စာဆွေးနွေးကျင်းပဖို့ရှိပါတယ်။ဂျွန်ကယ်ရီရဲ့နိုင်ငံရေးဝန်ကြီးယာရုအတီးပြုကြားနာပွဲမှာဝန်ကြီးကလင်တန်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမဆုတ်မနစ်ကြိုးစားတိစောက်ခဲ့တဲ့မြန်မာရဲ့စံနမူနာတွေကိုသူလေးစားပါကြောင်းအခမ်းအနားတက်ရောက်လာတဲ့လူဖော်ကိုင်ဘက်တွေကို Massachusetts ပြည်နယ်အထက်လွှတ်တော်အမတ်ဟောင်းကအသိအမှတ်ပြုပြောဆိုခဲ့တာပါ။Miss Clinton ကတော့ယာရုကအနားယူပြီးတဲ့နောက်ဖြတ်တန်းရမယ်သူမဘွားရဲ့ခန်းကဏ္ဍတွေအတွက်မျှော်လင့်နေတယ်လို့ပြောဆိုပါတယ်။နောက်ဆုံးသမ္မတအိုဘားမားအနိုင်ရသွားခဲ့တဲ့2008ခုနှစ်ကသမ္မတရွေးပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တယ်လို့မျိုးလာမယ့်2016ခုနှစ်သမ္မတရွေးပွဲမှာ Miss Clinton ပါဝင်ရှင်ပြိုင်လိမ့်မယ်လို့ကောလာဟလတွေထွက်ပေါ်ခဲ့ပေမဲ့ Miss Clinton ကတော့ဒီသတင်းကိုအတီးပြုတ်ပြောဆိုတာမျိုးမလုပ်ပါဘူး။Miss Clinton အနားယူပြီးတဲ့နောက်အထက်လွှတ်တော်မတ် John Kerry ဟာ American နိုင်ငံရဲ့68ရာစုမြောက်နိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ဆက်ထမ်းဆောင်မှာဖြစ်ပါတယ်။